မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျွန်မကဇူလိုင်မျိုးပါဒီတစ်ပတ်အတွက်ပထမဆုံးရေစကြိုကပေးပို့လာတဲ့စာကိုတင်ပြပါမယ်ဒီမကွေးတိုင်းရေစကြိုမြို့နယ်တဲကရွာတရွာမှာစစ်ကောင်စီတပ်က PDF တွေလာတိုက်မှာကြောက်လို့ရွာသားတွေကိုညဘက်မှာကင်းဆောင်ခိုင်းတဲ့အကြောင်းကိုပြောပြလာတဲ့စာပါအဲ့ဒီရွာမှာစစ်တပ်နဲ့ပြူစောထီတွေတက်ဆွဲထားတာ3လကျော်နေပါပြီတဲ့ရွာနာမည်ကိုအတိအကျဖော်ပြရင်လုံခြုံရေးစိုးရင်ရတာမို့ရွာနာမည်မဖော်ပြဖို့ဒီစာကိုပေးပို့တဲ့ဒေသခံက RFA ကိုမြစ်တာရက်ခံထားပါဗျ။ဩဂုတ်လလယ်ပိုင်းကစပြီးတော့အဲ့ဒီရွာမှာတအိမ်ကိုတယောက်မဖြစ်မနေအလဲကျကင်းဆောင်ရမယ်ဆိုပြီးတော့စစ်ကောင်စီတပ်ကပြောလာပါတယ်တဲ့။ဒီရွာရဲ့တောင်ဘက်မြောက်ဘက်နဲ့ရွာအလဲဒီ3နေရာမှာတနေရာကိုအနည်းဆုံး5ယောက်ကင်းဆောင်ရတာပါတဲ့။ည9နာရီကနေမနက်6နာရီအထိမိုးလင်းပေါက်မအိပ်ပဲကင်းဆောင်ပေးကြရပြီးတော့အဲ့ဒီလိုစောင့်ရတဲ့အထက်မှာအမျိုးသမီးတွေရောအသက်ကြီးတဲ့အမျိုးသားကြီးတွေပါပါပါတယ်တဲ့သူတို့အတွက်ရွာသူရွာသားတွေကလူသားတိုင်းအဖြစ်အသုံးချခံနေရတာကိုသိကြပေမဲ့ဘယ်သူမှမပြောရဲကြပါဘူးရေစကြိုမြို့နယ်တွေကတချို့ရွာတွေမှာလည်းရွာသားတွေကိုဒီလိုပဲကင်းဆောင်ခိုင်းနေတာပါတဲ့သူတို့ကတနယ်လုံးကိုအကြောက်တရားရှိအောင်တက်ပြ၊ရိုက်ပြ၊နှိပ်ဆက်ပြထားတော့တနယ်လုံးရင်ငုံနှုတ်ပိတ်နေကြရပါတယ်။မြန်မာနိုင်ငံသူနိုင်ငံသားတွေအလူးအလဲခံစားနေရတာကိုတနာပြီးတော့ကုညီပေးကြပါလို့ကဘာကိုပြောပေးပါဆိုပြီးတော့ RFA ကိုရင်ဖွင့်လာတာပါရှင်။အခုဆက်ပြီးတော့မိုင်းလာကပေးစာကိုတင်ပြပါအောင်မယ်။မင်္ဂလာပါ RFA ရေ။ရှမ်းပြည်နယ်အရှေ့ပိုင်းမှာဖြစ်နေတဲ့အကြောင်းအရာတွေကိုမျှဝေခြင်းလို့ပါဆိုပြီးတော့ပြောပြလာတဲ့စာပါ။ရှမ်းပြည်နယ်အရှေ့ပိုင်းမိုင်းလာမြို့မှာစိုက်ကယ်ရီလိုင်စင်မရှိလို့ဆိုပြီးဖမ်းနေပြီးတော့ဒီထက်ဆိုတာကစိုက်ကယ်လိုင်စင်ကဒေသခံမဟုတ်ဘူးဆိုရင်လုံလို့မရဘူးဆိုပြီးဖြစ်နေတာပါတဲ့ကျွန်တော်ကကျိုင်းတုံကနေမိုင်းလာကိုအလုလာလုပ်နေတာမို့မိုင်းလာမှတ်ပုံတင်မရှိပါဘူးကျွန်တော်စိုက်ကယ်အဖမ်းခံရတော့ကလည်း6လအတွင်းရွေးရမှာဆိုပေမဲ့မိုင်းလာမှတ်ပုံတင်မရှိလို့မရွေးနိုင်ခဲ့ပါဘူးပြီးတော့အာနာသိမ့်လိုက်တဲ့နောက်ပိုင်းမှာလည်းအကြောင်းအမျိုးမျိုးနဲ့နေတိုင်းလိုလိုစိုက်ကယ်တွေကိုဖမ်းနေတော့ကျွန်တော်တို့အခက်တွေ့ရပါတယ်ကျွန်တော်တို့ကအလုံးမရှိလို့ဒီမှာအလုံးလာလောက်တာပါဒီလိုတွေဖြစ်နေတာကိုဘယ်မှာတိုင်လို့တိုင်ရမှလည်းမသိပါဘူးဒါကြောင့်မိုင်းလာကသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ညင်ညင်နိုင်နိုင်နဲ့ဒေသခံမဟုတ်တဲ့တခြားနယ်ကအလုံးလာလောက်တဲ့သူတွေအတွက်အဆင်ပြေအောင်လုပ်ပေးဖို့ပြောချင်ပါတယ် RFA ကိုစောက်ပို့ခွင့်ရတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ပေးပို့တဲ့အကောင့်ကိုတော့မဖော်ပြပါနဲ့ဆိုပြီးတော့ပြောပြလာတာပါရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ
။အခုတစ်ခါတော့ RFA ခင်ဗျာအေယာဝရီတိုင်းပသိမ်မြို့ရဲ့လျှက်စစ်မီးကိစ္စကိုပြောပြခြင်းပါတယ်ဆိုပြီးတော့ email ကနေပေးပို့လာတဲ့စာကိုတင်ပြပါမယ်။အခုကာလပသိမ်မြို့မှာမီတာကမဆောင်တဲ့သူတွေရဲ့မီတာဘုံးတွေကိုလိုက်ဖြုတ်သိမ်းတာတွေလုပ်နေပါဗျ။အရင်လကတော့အိမ်3မီတာတွေကိုအိမ်မှာမတက်တော့ဘဲနဲ့လမ်းတက်တိုင်မှာပြောင်းတက်လိုက်ပါတယ်တဲ့။အဲ့ဒီလိုပြောင်းလိုက်ပြီးတဲ့နောက်ပိုင်းတစ်လကိုမီတာကအများဆုံး6200ပဲကျလေးရှိတဲ့အိမ်တွေအတွက်မီတာက68000ကျတင်တယ်ဆိုပြီးတော့စာရွက်လာဝေပါတယ်တဲ့။ပြောချင်တာကတသက်လုံးသုံးလာတာလစဉ်အများဆုံး6000ကျော်ပဲကျတဲ့အိမ်တွေကအခုဆိုရင်9000နီးပါးအတောင်းခံနေရပါတယ်။တချို့ဆိုရင်မီတာကသသိန်းခွဲကနေ2000ကျော်အထိကျသင့်နေတာတွေရှိနေပါတယ်။မီတာယူနစ်ကိုလည်းတိုက်စစ်ကြည့်လို့မရတိုက်စစ်ကြည့်ခြင်းရင်ဓာတ်တိုင်ပေါ်တက်ရမယ့်အခြေအနေမျိုးဖြစ်နေပါတယ်။သွားမေးတော့လဲတိကျတဲ့ဖြည့်ရှင်းချက်မရှိပဲကျသလောက်ဆောင်ရမယ်ဆိုတဲ့တရားလက်လွတ်စကားမျိုးတွေပဲပြောပါတယ်တဲ့။ပြည်သူတွေစီးပွားရေးအဆင်မပြေပဲငတ်ပြက်နေတဲ့ကြားကဒီလိုမတရားမှုတွေဇက်တိုက်ကျူးလွန်နေတာကိုပြည်သူအများကိုစား RFA ကိုသတင်းစကားပါလိုက်ပါတယ်။ကျွန်တော်ရဲ့ကိုရီးကိုတာအချက်လက်တွေကိုခြံလှက်ထားဖို့လဲတပါးတောင်းဆိုပါတယ်ဆိုပြီးတော့ပေးပို့ပြောပြလာတာပါရှင်။ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရနာပါရစေ။အနေနဲ့ရရက်က RFA ပရိသတ်တွေအနေနဲ့ပြောပြရင်ဖွင့်ခြင်းတဲ့အကြောင်းတွေရှိနေရင်ပေးစာပြန်စာခံတာကိုလိမ့်မှုပြီးတော့ RFA Burmese ရဲ့ Facebook Messenger ကနေပြီးတော့ပဲဖြစ်ဖြစ် RFA ရဲ့ Viber နဲ့ Signal ဖုန်းနံပါတ် 2322354218 ကိုပဲဖြစ်ဖြစ်အချိန်မရွေးဆက်သွယ်ပေးပို့နိုင်ပါတယ်ရှင် RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလဲ RFA ပရိသတ်တွေရင်ဖွင့်လာတာတွေကို ကောင်းနှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်။